ထိုင်းနိုင်ငံကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေလနဲ့ချီပြီးဖြစ်ပွားနေရကပြီးခဲ့တဲ့လထဲမှာပဲအတိုက်အခံတွေကဘန်ကောက်မြို့တစ်မြို့လုံးကိုပိတ်ဆို့ပြီးတော့အစိုးရရန်နေရာတွေရပ်ဆိုင်းသွားအောင်လုပ်မယ်လို့ကြွေးကြော်ခဲ့ကြပေမဲ့အခုထက်ထိအစိုးရရန်နေရာတွေမရပ်သေးသလိုဆန္ဒပြမှုတွေကလည်းမရပ်ဆက်သေးပါဘူးထိုင်းနိုင်ငံမှာမြန်မာနိုင်ငံကနေတွားရောက်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေကလည်းတိတ်နဲ့ချီရှိနေတာမို့ဒီလိုမငြိမ်မသက်ဖြစ်နေတဲ့အခြေအနေမှာဘလို့ရပ်တည်နေကြရသလဲဆိုတာကိုသိရဖို့ထိုင်းနိုင်ငံဘန်ကောက်မြို့အခြေစိုက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ BAD ကအလုသမားရေးဆောင်ရွက်သူမတ်တတ်သက်ဦးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့သူကအခုလိုစဖြေပါတယ
်ဆိုရရန်နေရာကြီးကိုရက်သွားအောင်လုပ်မယ်ပေါ့နော်သူတို့ပြောထားတာ73ရက်နေရတလပြည့်သွားပြီပေါ့နော်ဘာရန်နေရမှလည်းမပိတ်ဘူးဟဲ့အဲ့ဒါထိုင်းလူမျိုးတွေကပဲပြောတော့ပေါ့နော်ဒါပေမဲ့လမ်းမကြီးကကားသွားလို့မရဘူးအများနဲ့လမ်းမပေါ်မှာခြံတော်လေးစီစီစီပြီးတော့လူတွေကအိတ်နေရပစ်ပိတ်နေရပဲနေရောညရောဆလာတင်ရဲ့ကွင်းကြီးရှိတယ်မလားအဲ့ဒီမှာမျက်ခင်းပြင်ကွင်းကြီးပန်းချံကြီးအဲ့ဒီဟာတွေအကုန်လုံးဆလာတင်ရဲ့လမ်းလေးဝါတွေအကုန်လုံးဟာတက်ဆွဲထားသလိုမျိုးရှိတယ်ဆန္ဒပြတဲ့လူတွေကလေ
ဆိုတော့အဲ့လိုမျိုးအခုဟိုဆန္ဒပြပွဲတွေကလည်းဇက်တိုက်ရှိနေတော့မယ်နောက်ပြီးတော့ဘုံကွဲတာလိုမျိုးပေါ့နော်ရှိနေတယ်ဆိုတော့အမားတို့လိုလုံသမားရေးလိုက်ပြီးတော့ကူညီဆောင်ရွက်ပေးနေတဲ့သူတွေအနေနဲ့ပေါ့နော်လုံခြုံရေးအခြေအနေလူများစီလဲမှာ
လုံုံရင်းကစိုးရင်ရတယ်လူစုလူဝေးရှိတဲ့နေရာမှာဘုံကွဲတာမဟုတ်ဘူးပေါ့နော်တစ်ဖက်နဲ့တစ်ဖက်အတိုက်ခံအဖွဲချင်းချင်းဖြစ်ပြီးတော့မှခွဲတဲ့ဘုံလည်းရှိသလိုဘာမှမဟုတ်ပဲဂျားလေးကနေဝင်ခွဲတဲ့ဘုံတွေကလည်းရှိနေတာအကူကခြံအပြပွဲပွဲကိုကျမတို့ကရှောင်သွားတဲ့အန္တရာယ်မဖြစ်ချင်လဲမလို့တမာတဲ့လူတွေကအဲ့လိုလက်နဲ့တေသူတို့ဖွဲ့ကင်ထားတဲ့ဆိုရင်အချိန်ကြီးပြဿနာရှိတယ်ယထာစီးရင်လည်းမြန်မြန်နဲ့ရောက်မြန်မြန်နဲ့ဆင်းဖို့ပဲစိတ်ကူးတယ်အဲ့ဒါယထာပေါ်မှာများဒီဘုံတွေဖွက်တယ်လာရင်အချိန်ကြီးယထာပေါ်မှာဘုံကွဲနိုင်တယ်လေ။ဒါမှလည်းတွားတော့တွားနေရတာတော်တော်ကိုကြောက်တယ်။တကယ်လို့များယထာပေါ်မှာဖြိုင်သေးပြီပေါ့နော်။အဲအမြဲတမ်းအဲ့ဒါတွေးမိတယ်။ဒါဆိုအတိုက်ခံမှာမှလက်နက်ရှိရမို့အတိုက်ခံမဟုတ်တဲ့လူမှလည်းလက်နက်တွေကင်ထားကြတယ်လေအခုက။
အဲ့တော့အမားတို့ဒီလုံသမားတွေရောဒီလိုရေရှည်ဖြစ်လာတယ်ဆိုလို့ရှိရင်ဘလို့သတိပေးတာရှိလဲ။နောက်လိုက်ပြီးတော့ကူညီပေးဖို့ကိစ္စကိုပေါ့နော်။ဆောင်ရွက်ပေးဖို့စီစဉ်ထားတာရှိလဲမ
။တယောက်နဲ့တယောက်လည်းပြောကြတာပေါ့။နောက်ဒီကြားထဲမှာကျမတို့ဒီဘယ်လိုပြောမလဲအလုသမားနဲ့ထိတွေ့ရတဲ့ဒီအဆုံယောဂါကွင်းဆင်းရတဲ့အချိန်တို့ပေါ့သူတို့ဆေးရုံလိုက်ဖို့ဆေးထုတ်ပေးတဲ့နေ့တွေနောက်ပြီးတော့ဒီအမျိုးသမီးဆွေးနွေးပွဲတွေကျမတို့တလမှတစ်ချိန်လုပ်တဲ့အခါတွေပေါ့နော်အဲအဲ့ဒီခါမှာတော့ကြုံနိုင်မယ်ဘန်ကောက်မြို့ဘက်ကုံသွားနေဘန်ကောက်မြို့ဘက်မှာဒီလူတွေရှိတယ်ပေါ့နော်ဆိုရင်ကြုံတလောက်တော့ပြောပြပါတယ်အလုသမားတွေကိုကျမတို့ကမသွားဖို့ပေါ့နော်မတက်တာလို့လားသွားရတယ်လေအဲ့လိုမျိုး
ဟုတ်ကဲ့မဒီထိုင်းမှာရှိရဲ့လုံသမားတွေရဲ့ဒီလုပ်ငန်းကိုင်ကန်းတွေရောထိခိုက်လာနိုင်တဲ့အနေအထားရှိလားမ
ထိခိုက်နိုင်တယ်ဘာဖြစ်လို့လဲဆိုတော့အလုပ်ယုံနေမှာဆိုရင် order တွေတိတ်မရှိတော့ဘူးပေါ့အဲဆိုအလုပ်ယုံကသူ့ဖောက်တယ်တွေရှိမှသူတို့ကအလုပ်လုပ်ရတယ်ဆိုနောက်ပိုင်းဆိုရင် order မရှိရင်ပထမဆုံးကနေ့စားနေ့ပဲခိုင်းမယ်ည OT မလုပ်နဲ့တော့ပေါ့သူတို့အဲ့လိုမျိုးပြောမယ်ဘာဆိုနောက် marshal law လည်းရှိနေတာဟုတ်အဲ့ဒီခါကျတော့OT ကိုရုတ်တဲ့အခါကျတော့အဖြစ်တဘောအလုပ်တဘောပဲဆင်းရတာမျိုးကြီးလည်းဖြစ်တယ်။အဲ့တော့လုပ်သားတွေအတွက်ဝင်ငွေနှဲမှာပေါ့နော်။ဝင်ငွေနှဲတယ်။နောက်ပြီးတော့အခုဖတူနဲ့တဝိုက်မှာဈေးရောင်းတဲ့အလုပ်သမားတွေကမြန်မာအလုပ်သမားတွေပဲများတယ်။ဈေးရောင်းတာဟိုဘက်ဈေးဒီဘက်ဈေးခင်းတာတွေပေါ့နော်။အဲ့လိုညဈေးစီးလုံးညဈေးတွေခင်းတာမြန်မာအလုပ်သားတွေပဲမြန်မာတီသားတွေပဲ။သူတို့အတွက်လည်းအယောင်ပါတယ်ပေါ့နော်။အယောင်လည်းပါတယ်။နောက်ပြီးတော့အဲ့လိုအခြေအနေရပေါ့မြ мян သေးသိမ့်လိုက်ရတဲ့အခါတွေလည်းရှိတယ်ညနေဆိုရင်တို့မြ мян ပိမ့်မဲ့နေ့လယ်2နာရီနောက်ပိုင်းဆိုတို့သိမ့်ပြီပေါ့နော်သိပ်ပြီးတော့မကြောင်ရဘူးပေါ့နော်အဲ့လိုမျိုးချိန်ထိခိုက်ပါတယ်အလုသမားတွေလည်းထိခိုက်တယ်ထိုင်းအလုရှင်တွေလည်းထိခိုက်တယ်
ဒါကတော့ထိုင်းနိုင်ငံအတွင်းကမြန်မာအလုသမားတွေရဲ့အခက်အခဲနဲ့ပတ်သက်လို့အလုသမားရေးကူညီပေးနေတဲ့မတ်တတ်သက်ဦးကိုဆက်သွယ်မေးမြန်းခဲ့တာပါ